Indonesia နိုင်ငံပါလီမှာပြီးခဲ့တဲ့သတင်းပတ်သက်ရှင်းမခဲ့တဲ့ဆက်မှုထိပ်တည်နိုင်ငံ၂၀ G20 နိုင်ငံသားဝန်ကြီးများအစည်းအဝေးမှာအမေရိကန်နဲ့တရုတ်နိုင်ငံသားဝန်ကြီးတွေတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်အမေရိကန်နဲ့တရုတ်သမားတွေဇူလိုင်လနောက်ဆုံးပတ်လောက်မှာအွန်လိုင်းဗီဒီယိုကတစ်ဆင့်တွေ့ဆုံဆွေးနွေးနိုင်ဖို့နိုင်ငံစီစဉ်နေပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်သနီဘလင်ကင်နဲ့တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာစနေနေ့မှာ၅နိုင်ကြာတွေ့ဆုံပြီးတော့ကိစ္စရပ်အတော်များများကိုဆွေးနွေးခဲ့တာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းပင်တို့ဇူလိုင်လ25ရက်နေ့မှာတွေ့ဆုံဖို့တရုတ်တို့ကအကြံပြုကြောင်းအစီအဝေးနဲ့နေဆက်တဲ့တန်တမာသတင်းရင်းမြစ်တွေကပြောပါရယ်။ယူကရိန်းကိုရုရှားတို့စစ်ဆင်နွှဲနေတဲ့ကိစ္စ၊တိုင်ဝမ်အရေးလူ့အခွင့်ရေးကိစ္စရပ်တွေနဲ့မြောက်ကိုရီးယားအရေးကိစ္စတွေကိုနိုင်ရင်နဲ့ချီဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့နိုင်ငံခြားရေးဝန်ကြီးတွေဦးမနက်20ကြာတီးတန့်တွေ့ဆုံမဲ့အစီအစဉ်တော့ပြတ်သွားခဲ့ပါရယ်။သမရရှိနဲ့သမရပဒန်တို့လာမယ့်သတင်းပတ်တွေမှာတွေ့ဆုံနိုင်လိမ့်မယ်လို့မျှော်လင့်ရကြောင်းနိုင်ငံခြားရေးဝန်ကြီးဖလင်ကင်ကဘန်ကောက်မြို့သတင်းစာရှင်းလင်းပွဲမှာ VOA ကိုဖြေကြားတော့ပါရယ်။နိုဝင်ဘာလမှာသမရနဦးလူကိုယ်တိုင်တွေ့ဆုံနိုင်မလားဆိုတဲ့မေးမြန်းချက်ကိုတော့အဲ့ဒီအချိန်မှာဘာဖြစ်လာမလဲဆိုတာသူ့အနေနဲ့တအံ့မပြောနိုင်ဘူးလို့လည်းဖြေကြားတော့ပါရယ်။